မင်္ဂလာညနေခင်းပါတော်ရရှင်များရှင်2019ခုနှစ်ဧပြီလ19ရက်စောကြာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းရဲ့အစီအစဉ်မှုကကျွန်မစုပေါ်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့စုံစမ်းမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဟန်တာကိုကြိုးစားခဲ့တာရှိမရှိအချင်းချင်းစစ်ဆေးခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရဲ့အစီအစဉ်ကဖော်ပြပါရယ်။ပါရီမြို့ကနော်ထရဒမ်ဘုရားကျောင်းမိလောင်မှုနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂနဲ့ပြည်သူ့သမ္မတတို့ဒီနေ့တွေ့ဆုံပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့2016အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိကိုတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီရင်ခံစာလွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာတာပရင်းတွေမှာကြီးရှုခွင့်ရလိုက်ပါပြီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့မြေဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းနိုင်ရေးလှုပ်ရှားမှုတွေထဲမှာအေယာဝတီကိုပြန်ပြီးတော့ရွေးကြဖို့ပြည်သူကတိုက်တွန်းပါတယ်
အဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ခြင်းနဲ့ငွေကြေးကြီးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းတယ
်ပြည်သူကနေပြီးတော့မှငွေကြေးတွေဝိုင်းပြီးတော့ထည့်သွားကြမယ်ဆိုတဲ့အကြောင်းဒေါက်တာထွန်းလွင်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တကြံတွင်းမှာမြန်မာနိုင်ငံကိုပြန်တဲ့ထိုင်းနိုင်ငံကရွှေပြောင်းအလုံသမားတွေတရက်ကိုလူဦးရေ6000လောက်အလုံးရင်းနဲ့အိမ်ပြန်နေကြတဲ့အကြောင်းသတင်းပေးဖို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့တောက်ကြချက်နေကင်းတွင်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်အနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတကဟန်တာကိုကြိုးစားခဲ့တာရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစက်တိချိန်စစ်ဆေးခဲ့ပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့ဥပဒေချိုးဖောက်ဖို့ထိရည်ရွယ်ခဲ့ကြောင်းတသက်ပြန့်နေတဲ့ထောက်ထားမျိုးတော့မတွေ့ခဲ့ပါဘူးဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲမှာအသာရနိုင်မှုထရန့်ဒါမှမဟုတ်သူစည်းဝေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားမတွေ့ရကြောင်းလည်းမနေ့တုန်းကတရားဝင်ထုတ်ပြန်လိုက်တဲ့စာမျက်နှာ448မျက်နှာရှိတဲ့အထူးစုံစမ်းရေးမှူးရဲ့အစီရင်ခံစာကမှတ်ချက်ပေးထားပါတယ်ရုရှားဆိုရနဲ့ပတ်သက်သူတွေနဲ့ထရန့်စည်းဝေးဖွဲ့ဝင်တချို့တို့ကြားဆက်နွယ်မှုရှိကြောင်းစုံစမ်းတွေ့ရှိထားပေမဲ့ရာစုကြောင်းနဲ့အရေးယူနိုင်လောက်တဲ့ထောက်ထားမတွေ့ရကြောင်းလည်းအထူးစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာမှာဖော်ပြထားတာပါဒါပေမဲ့လည်းရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ရှက်မှုတွေပေါ်စုံစမ်းနေရတွေကိုမလိုလားတဲ့သမ္မတကစစ်ဖက်ဟန်တာကိုကျိုးပန်းတဲ့လုပ်ရည်တွေကိုလည်းကိုးကားဖော်ပြထားပါတယ်စုံစမ်းရေးလုပ်ငန်းတွေဆောင်ရွက်နေချိန်မှာပဲအထူးစုံစမ်းရေးမှူးတရားရေးဌာနကဖယ်ရှားပြစ်ဖို့အင်ပီရောဥပဒေရေးအကြံပေးဒွန်မကန်က2019ခုနှစ်ဇွန်လတည်းပြောခဲ့ဘူးလားကိုလည်းစုံစမ်းစစ်ဆေးသူတွေတွေးရှိခဲ့ကြပါတယ်ဒါမှမဟုတ်အင်ပီရောဥပဒေအကြံပေးပုဂ္ဂိုလ်ကတော့သမ္မတကညွန့်ကြားတာမဟုတ်တဲ့အကြောင်းငြင်းဆန်ထားတာပါသူစုံစမ်းစစ်ဆေးမှုတွေမတိုင်ခင်ရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းရမှာဥဆောင်ခဲ့ဘူးတဲ့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဗျူရို FBI ကြီးကဲ James Comey ကိုသမ္မတထရန့်ယာယီကဖြုတ်ခဲ့တာကိုလည်းအထူးစုံစမ်းရေးမှူးလာကစုံစမ်းခဲ့ပါတယ်
အထူးဆောင်စာရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုအစဉ်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်ကိုအပြစ်ကနေလုံးဝလွတ်တယ်လို့အတိအကျပြောမထားပေမဲ့သမ္မတကတော့သူလုံးဝအပြစ်ကင်းတယ်လို့ပြောနေပါတယ်။ဂျာတာဘရီးနစ်မနက်ကအစဉ်ခံစာထုတ်ပြန်ပြီးမကြာခင်အင်ပြူတော်မှကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသမ္မတကသူ့အတွက်စိတ်ချမ်းသာစရာကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြပြီးရုရှားနဲ့လုံးဝပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူး။တရားစီရင်ရေးကိုလုံးဝနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ဆိုခဲ့ပါတယ်။အီစတာရုံးပိတ်ရက်အနားယူဖို့ဖလော်ရီဒါကသူပိုင်မာရာလာကိုအပန်းဖြေနေရကိုဂျာတာဘင်းနေညနေပိုင်းကရောက်သွားချိန်မှာလဲသမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာမှာ2016ရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်တဲ့စိုးရိမ်စရာမှန်သမျှကသမ္မတအိုဘားမားလက်ထက်မှာလဲကဖြစ်နေတာဖြစ်ပြီးတော့တည့်ရက်နဲ့သမ္မတအိုဘားမားအရေးယူဆောင်ရွက်မှုမလုပ်ခဲ့ဘူးလို့ရေးပါတယ်။အရေးအကြီးဆုံးကတော့ရွေးကောက်ပွဲကိုမထိခိုက်ခဲ့ဘူးလို့လဲသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ဆောင်သားမှုရဲ့ရလဒ်ကတော့သမ္မတအပြည့်အဝအောင်ပွဲခံနိုင်တာဖြစ်ပြီးရာဇဝတ်ကြောင်းကနေအမားမလုပ်ခဲ့ဘူးဆိုတာရှင်းတယ်လို့သမ္မတရဲ့ပုံကိုရေးရှိနေတွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။အထူးဆောင်သားရေးမှုရဲ့စီရင်ခံစာထဲမှာတော့သမ္မတဆောင်သားစစ်ဆေးခံရတယ်ဆိုတာမဟုတ်ဘူးလို့ FBI အကြီးအကဲ James Comey ကလူသိရှင်ကြားပြောဖို့ညှင်းဆန်တဲ့အတွက်သူ့ကိုယာလူကနေဖယ်ရှားခဲ့တယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့ဖော်ပြထားတာပါအသေးချာဆုံးစမ်းမှုတွေအရသမ္မတဟာတရားစီရင်ရေးကိုနှောက်ယှက်ဖို့မလုပ်ခဲ့တာရှင်းရင်ဒီကိစ္စကိုပြက်ပြက်သားသားပြောမှာဖြစ်ပေမဲ့ပြောဖို့ခက်တဲ့အချက်တွေလည်းတွေ့ရတယ်လို့အစီရင်ခံစာထဲမှာရေးထားပါတယ်ဒါအပြင်သမ္မတအနေနဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့ခြင်းရှိမရှိဆိုတာကိုဖွဲ့စည်းပုံအရလွှတ်တော်ကဆုံးဖြတ်နိုင်တယ်လို့လည်းအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာပြောကြားထားပါတယ်
မလင်းနေမှာဝန်ကြီးချုပ်စွန်မေလိုပိုဘေးရင်မိုင်ကနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲတမန်အီဗန်ဟင်ပိုဘကာခိုင်တာရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီကနေ့လာတဲ့မှာတော့ဒိုဂန်လူမျိုးစုရဲ့လက်ချဲလို့တန်တရားရှိနေတဲ့ဖူလာနီလူမျိုးစုမွေးမြူရေးသမား160လောက်အစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုပါဝင်ငွေ11ကအချင်းဖက်လို့ရတွေ့ကြီးထွားလာပြီးနောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာဖြစ်ပါတယ်။ဖူလာနီနဲ့ဒိုဂွန်လူမျိုးစုတွေကြားတိုက်ခိုက်မှုတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းအမျိုးသမီးအမျိုးသားနဲ့ကလေးတွေ600လောက်သေဆုံးရတဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါ။ဆူရကအကြမ်းဖက်မှုတွေကိုမထိန်းနိုင်တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်မှာပဲဘာမကွန်မြူတော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။2012ခုနှစ်တုန်းကဆီယနာသိမ်းမှုနဲ့ယာယီကျုံရရကိုအခွင့်ကောင်းယူပြီးအစ္စလာမ်စစ်သွေးကြွတွေမာလီနိုင်ငံမြောက်ပိုင်းကနေရာတော်တော်များကိုထိန်းချုပ်ခဲ့တဲ့အတွက်တိုက်ပြည်မှာတည်ငြိမ်မှုရအောင်ပြန်လည်ချိုးဖောက်နေရတာဖြစ်ပါတယ်။အစ္စလာမ်ဆွေရောက်တွေကတော့လာတော်ကြမှာပဲပြင်သစ်တပ်တွေကတိုက်တုံနိုင်ခဲ့ပေမဲ့စစ်သွေးကြွတွေကတော့ဂျန်နေဆဲဖြစ်ပြီးကုလသမဂ္ဂရဲ့ညီငယ်ရေးထင်းထင်းတပ်တွေရှိနေတဲ့ကြားမှာပဲမကြာခဏအကြမ်းဖက်တိုက်ခတ်မှုတွေနဲ့လည်းကြုံနေရဆဲဖြစ်ပါတယ်။
မြောက်ပိုင်းအိုင်ယာလန်နယ်မှာဂျာတာရီနီကဖြစ်ပွားခဲ့တဲ့အထီးကရုံးတွင်အမျိုးသမီးတဦးပြစ်ဒဏ်ခံခဲ့ရပါတယ်။လန်ဒန်ဒရီခရိုင်ခရီဂန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့သူဟာအသက်29နှစ်အရွယ်သတင်းတောက်လိုင်ရာမက်ကီးဖြစ်ပြီးတော့အိုင်ယာရီနယူးအိုင်ယာရီခွဲထွက်ရေးအဖွဲ့ကလုတ်တယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်တဘောထားတယ်လို့လူသက်မှုဖြစ်စုံစမ်းနေတယ်လို့မြောက်ပိုင်းအိုင်ယာလန်ဒူရဲချုပ်မာခ်ဟမ်မယ်တန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြောက်ပိုင်းအိုင်ယာလန်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေဖြစ်တဲ့သမ္မတနိုင်ငံထူထောင်လို့တဲ့ရှင်ဖိန်ပါတီနဲ့ဗြိတိန်အစိုးရလိုလားတဲ့ဒီမိုကရက်တစ်ယူနီယနစ်ပါတီတို့ကပြစ်ခတ်မှုကိုဝေဖန်ပြစ်တင်ကြပါတယ်။လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတဲ့ဂျာတာရီနီညကဖြစ်တဲ့အထီးကရုံးဗီဒီယိုတွေအတွင်းမော်တော်ကားနှစ်စီးမိလောင်နေတာမြင်ရတယ်လို့ခေါင်းဆိုအင်ဂျီဝတ်ထားကြသူတွေကအိမ်လုံးမိလောင်ပုံးတွေနဲ့ရဲတွေကိုပြစ်ပေါက်တိုက်ခိုက်နေကြကိုလည်းတွေ့ရပါတယ်။အိုင်ယာလန်ကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေခွဲထွက်ပြီးတီးခြားနိုင်ငံတည်ထောင်ခြင်းနဲ့လက်နက်ကင်ခွဲထွက်ရေးသမားတွေ1966ခုနှစ်မှာတပုံထားခဲ့ကြတဲ့ Easter Rising နှစ်ပတ်လည်း Easter ရုံးပိတ်ရမတိုင်ခင်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာဖြစ်ပါတယ်။မြောက်ပိုင်းအိုင်ယာလန်နဲ့မှာခွဲထွက်ရေးလူလားသူတွေရဲ့လှုပ်ရှားမှုတွေဟာလက်တလောပိုများလာတယ်လို့လေလာသူတွေကပြောပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်တိုမီတာ70 kHz 1683ညဆိုင်တိုမီတာ19 kHz 15565နဲ့ဆိုင်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American သံမြန်မာဝိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်ကနော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကိုယ်စားဖွဲ့နဲ့သမ္မတအီမနျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။ကမ္ဘာ့ရဲ့နော်ထရဒမ်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုအမူအနေတစ်ခုဖြစ် UNESCO က1992ခုနှစ်မှာအတိအမှတ်ပြုထားတာပါ။ဒီသတင်းပတ်ဆော့ပိုင်းမိလောင်မှုဖြစ်ရာဘုရားကျောင်းကိုသွားရောက်ကြည့်ရှုခဲ့တဲ့ UNESCO ရဲ့ကမ္ဘာ့အမူအနေဌာနညင်ချင်းမှုမစ္စတစ်ရော့စ်လာကတော့အလက်ခက်လျက်ဖျားကြောင်းရဲ့ခေါမိုးသုံးပုံနှစ်ပုံလောက်ပျက်စီးသွားတယ်လို့ပြောပါတယ်။တမန်မခွန်ကတော့ပြည်သူနိုင်ငံမှာနယူးယောက်ဒီအိုလံပစ်အားကစားပွဲတော်ကျင်းပမဲ့2024ခုနှစ်မတိုင်ခင်ပြင်ဆင်မှုတွေပြီးတဲ့နိုင်မှုမျှော်လင့်ထားတာပါ။ဒါပေမဲ့လည်းကြွမ်းကျင်သူတွေကတော့၅နှစ်အတွင်းပြင်ဆင်မှုတတ်မှတ်ချက်ဟာလက်တွေ့မကျဘူးလို့ပြောဆိုနေကြပါတယ်။
တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုံးမှုဆိုင်ရာ BRI Forum ဆွေးနွေးပွဲကိုကမ္ဘာနိုင်ငံ38နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ April 25ကနေ29ရက်အထိကျင်းပမဲ့ BRI ဆွေးနွေးပွဲတွေမှာတရုတ်သမ္မတရှီဂျင်ပင်က26ရက်နေ့ကျရင်ဖွင့်ပွဲမိန့်ခွန်းပြောကြားမှာဖြစ်ပြီးတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနဲ့29ရက်နေ့မှာထိပ်သီးဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံကနေအာရှ၊ဥရောပ၊အာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ကွန်ရက်ဖြတ်နေတဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအတွင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းအဓိကထားဆွေးနွေးကြမှာပါ။ကမ္ဘာလန်းစီမံကိန်းတွေကနေအကျိုးအမြတ်တွေကိုအားလုံးမျှဝေခံစားနိုင်ဖို့နိုင်ငံစုံပါဝင်ရေးနဲ့စီးပွားရေးဈေးကွက်တွေပို့ပြီးဖွံ့ဖြိုးရေးကိစ္စတွေနဲ့ပတ်သက်လို့ဘုံသဘောတူညီချက်တွေရရှိဖို့ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါရယ်။အခုနှစ် BRI Forum ဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်မှာဖြစ်ပြီးဒါဟာဘာမှမထူးခြားဘူးလို့လည်းသူကဆိုခဲ့ပါရယ်။တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတော့အငယ်တန်းအစိုးရကိုယ်စားလှယ်တွေကိုပဲဆေးလွှတ်မှာဖြစ်ပါရယ်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အပြောအရနိုင်ငံပေါင်း150ကျော်ကဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆေးလွှတ်ဖို့ရှိတယ်လို့ပြောပါရယ်။မြန်မာနိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီး24ရက်နေ့မှာတရုတ်နိုင်ငံသွားမယ်လို့မျှော်လင့်ရပါရယ်။
င်ဒိုနီးရှားနိုင်ငံမှာဗိုလ်ရုံးတွေကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုနဲ့ရှင်ပြန်ခဲ့တဲ့အငြိမ့်စားဖူချုပ်ကြီးပရာပိုလိုဆူပြန်တိုကသူ့နိုင်ရတဲ့အကြောင်းကြေညာလိုက်ပါတယ်။ကောက်ရရှိထားတဲ့မေယာလက်တီအရထောက်ခံမဲ့62ရာခိုင်နှုန်းနဲ့လက်ရှိသမ္မတကိုနိုင်ရတဲ့အကြောင်းဒုသမ္မတလောင်းဖြစ်ရှင်ပြန်ခဲ့သူစီဝိုင်းလုပ်ငန်းရှင်ဆန်ဒီယာဂိုအနွန်အပြင်နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့ထောက်ခံသူတွေခြံရံထားတဲ့ဂျကာတာမြို့တော်နေအိမ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒါပေမဲ့လည်းမေယာလက်တီကိုစစ်တမ်းကောက်ယူထားကြတဲ့အေဂျင်စီရဲ့ကိန်းဂဏန်းတွေအရကတော့လက်ရှိသမ္မတနဲ့ဒုသမ္မတဖြစ်ရှင်ပြန်ခဲ့တဲ့မရဖ်အမင်နိုကထောက်ခံမဲ့53ရာခိုင်နှုန်းနဲ့55ရာခိုင်နှုန်းအတိအကျရရှိထားပြီးပြန်ဖက်သမ္မတလောင်းဆူပြန်တိုနဲ့ဒုသမ္မတလောင်းအူနိုတို့ကတော့44ရာခိုင်နှုန်းနဲ့46ရာခိုင်နှုန်းအတိအကျရရှိထားကြောင်းဖော်ပြထားပါတယ်။ဒီအဝင်မေယာလက်တီကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။
လီဗျားနိုင်ငံ Tripoli မြို့တော်အနောက်တောင်ပိုင်းလူနေရပ်ကွက်တစ်ခုပေါ်မော်တာကြီးတွေကြားခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌကအစိုးရအကြောင်းပြောကြားခဲ့ပါတယ်။ Tripoli မြို့တော်မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့အရှေ့ပိုင်းကလီဗျားအမျိုးသားတပ် LNA တို့တိုက်ပွဲဖြစ်နေတာသတင်းနှစ်ပတ်ရှိနေချိန်မှာအခုလိုလူနေရပ်ကွက်အပေါ် Rocket ဒုံးကြီးတွေနဲ့တိုက်ခိုက်တာဖြစ်ပါတယ်။လီဗျားနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်ချဖို့လိုနေပြီးလောလောဆယ်တော့ဆုံးဖြတ်ချက်အတွက်သဘောတူမှုမရသေးဘူးလို့အလှည့်ကြဥက္ကဋ္ဌခရစ်စတော့ဖ်ဝိုက်စကန်ကပြောပါတယ်။လီဗျားဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာဆန်ဆာလာမီကလုံခြုံရေးကောင်စီကိုလီဗျားအခြေအနေနဲ့ပတ်သက်လို့ကြားသာပေးနေတော့ကတကပိတ်တင်ပြဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအတွင်းမှာဆုံးဖြတ်ချက်မူကြားအပေါ်လက်မခံနိုင်ဘူးလို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကပြောကြားခဲ့ကြပါတယ်။လီဗျားနိုင်ငံတဲကိုလက်နက်တွေလှည့်ဝင်နေတယ်လို့အင်မတန်ဆိုးဝါးတဲ့လူသားဘေးဒုက္ခကြီးကြရောက်မဲ့အခြေအနေကိုဦးတည်နေတယ်လို့အထူးတပ်တမန်ဆာလမီကပြောပြီးတော့အပြစ်အခက်ရဆဲဖို့တောင်းဆိုနေပါတယ်။လီဗျားအစိုးရတပ်တွေနဲ့ LNA တပ်တွေကြားတိုက်ပွဲတွေဟာဧပြီလဆန်းမှာစတင်ခဲ့တာဖြစ်ပါတယ်ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ barbies.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီအခံစာကိုတော့လွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာသာပေးနေကကြည့်ရှုခွင့်ရလိုက်ပါပြီ။အမေရိကန်သမ္မတမစ္စတာထရန့်ရဲ့မဲဆွေစီအိုရဲ့အဖွဲ့နဲ့ရုရှားအဖွဲ့တို့ကြားမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့အထောက်အထားမတွေ့ရကြောင်းအစီအခံစာမှာဖော်ပြထားပေမဲ့လို့သမ္မတနဲ့သူ့လူတွေအနေနဲ့ဥပဒေကိုချိုးဖောက်ဖို့ကြံစည်ခဲ့ခြင်းရှိမရှိဆိုတာကိုတော့မစ္စတာမူလာအနေနဲ့ယတိပြတ်ကောက်ချက်မချနိုင်ခဲ့ပါဘူး။အတိုက်ခံဒီမိုကရက်တွေဘက်ကတော့ဥပဒေချိုးဖောက်လို့ယူဆလို့ရနိုင်တဲ့အစီအခံစာပါ။တိရှိချက်အစ်စ်တွေပေါ်အခြေခံပြီးတော့လွှတ်တော်အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ဖိအားပေးလှုံ့ဆော်နေပါတယ်။ဒီကြောင့် VOA သတင်းတော့ဂျင်မလုံးဝါရှင်တန်ကနေသတင်းပေးပို့ထားတာကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်။မူလအစီအခံစာထွက်လာပြီးတဲ့နောက်အင်ဂျီတော်မှာသမ္မတဒေါ်နယ်ထရမ့်ကတော့စိတ်လက်ပေါ့ပါနေပုံရပါလေ
။ I'm having a good day too. It was called No collusion, no obstruction.
စိတ်ချမ်းသာပြခေါင်းလင်းလေးပါ။ဒါကိုရုရှားနဲ့ပူးပေါင်းဆောင်ရွက်တာဥပဒေချိုးဖောက်တာမရှိဘူးလို့ခေါ်ပါတယ်။ဘယ်တော့မှမရှိခဲ့တယ်လို့နောင်လဲရှိမှာမဟုတ်ပါဘူး။
ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သမ္မတကသူ့ရဲ့ဩဇာအရှိန်အဝါတုံးပြီးဝင်ရောက်ဆက်ဖက်ပြီးဥပဒေကိုချိုးဖောက်ခဲ့သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အစီအခံစာမှာဖော်ပြထားတာကသမ္မတပြောတာနဲ့လွဲနေပါလေ။အထူးစုံစမ်းရေးမှူးရောဘတ်မူလာကိုဖယ်ရှားပစ်ဖို့အပြူတော်ရှင်းနေဒွန်မက်ဂန်ကိုသမ္မတကအမိန်ပေးခဲ့ဘူးကြောင်း AP သတင်းတောက်ချက်ဒေးကပြောပါလေ
။ Now McGann rebuffed this effort but it shows how the president and the report quotes him saw the probe as a possible
ဒီစားမက်ဂန်တကအခုညင်းနေပြီမလဲသူ့ကိုကိုးကားပြီးရေးထားတဲ့သတင်းကိုကြည့်မယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုဟာသူ့ရဲ့သမ္မတရာထူးနဲ့အခွင့်အာဏာတွေဆုံးရှုံးသွားစေမယ့်လှုပ်ဆောင်မှုလို့သမ္မတဘက်ကယူဆခဲ့ပါတယ်
2016ခုနှစ်အတွင်း Trump Messer စီယုံရေးအဖွဲ့နဲ့ရုရှားအကြအချင်းချင်းဆက်သွယ်မှုတွေရှိခဲ့တယ်ဆိုတာကိုအစိုးရခံစားမှဖော်ပြထားပေမဲ့ရာဇဝတ်မှုနဲ့ဆွဲချက်တင်နိုင်လောက်တဲ့လုံလောက်တဲ့အထောက်အထားမတွေ့ရဘူးလို့ဆိုပါတယ်။ဒါပေမဲ့သမ္မတအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုတော့ Mr. Mueller ကမှတ်ချက်ပေးမထားပါဘူး။ Mr. Trump အနေနဲ့ဥပဒေချိုးဖောက်ခဲ့တယ်လို့ဖော်ပြမထားသလိုအပြစ်မရှိဘူးလို့လည်းအစိုးရခံစားမှဖော်ပြမထားပါဘူး။အဆုံးသတ်မှာတော့ဥပဒေချိုးဖောက်တယ်ဆိုတဲ့အချက်နဲ့ရှိစက်ဆောင်ရွက်စရာလုံလောက်တဲ့အထောက်အထားမရှိဘူးလို့ရှင်းနေကြဝီလျံဘားကပဲဆုံးဖြတ်လိုက်ပါတယ်
Apart from whether the acts were obstructive
This evidence of non-corrupt motives.
ဥဆောင်မှုတွေကဥပဒေချိုးဖောက်တယ်မချိုးဖောက်ဘူးဆိုတဲ့ကိစ္စအပြင်စုံစမ်းစစ်ဆေးမှုကိုသမ္မတအနေနဲ့ဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆဲပြောဆိုချက်တွေမဟုတ်ဘူးဆိုတာအခုရထားတဲ့ထောက်ထားတွေကအခိုင်အမာပြတ်သားနေပြီဖြစ်ပါတယ်
။အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌ Jared Nadler အပါအဝင်ဒီမိုကရက်တွေကတော့သမ္မတဟာဥပဒေချိုးဖောက်ဖို့အကြိမ်ကြိမ်ကြိုးစားခဲ့တယ်ဆိုတဲ့အသေးစိတ်အချက်တွေပါနေတာကြောင့်ဒီကိစ္စကိုထပ်မံစုံစမ်းသွားဖို့ကတိပြုပြောဆိုနေပါတယ်
။ The special counsel made clear that he did not exonerate the president and the responsibility now falls to Congress.
သမ္မတဟာအပြစ်မရှိဘူးလို့စုံစမ်းစစ်ဆေးမှုမူလရဲ့အစီရင်ခံစာမှာပြောမှထားတဲ့အတွက်သမ္မတရဲ့လုပ်ရည်တွေပေါ်စုံစမ်းစစ်ဆေးဖို့လွှတ်တော်မှာတာဝန်ရှိလာပါတယ်။အစီရင်ခံစာအပြစ်ဆုံးအပြင်အထူးစုံစမ်းမှုမစ္စတာမူလရဲ့တခြားထောက်ထားတွေကိုပါလွှတ်တော်ကိုပေးဖို့လိုပါတယ်
။သမ္မတအနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စဟာဆက်ပြီးရှိနေဦးမှာဖြစ်ကြောင်းမိုင်ယာမီတက္ကသိုလ်ကဥပဒေပညာရှင်ဒေးဗစ်အဗရာဟမ်က Skype ကတစ်ဆင့်ပြောပါတယ
် I'm not sure that the findings constitute a victory for the president but those claims
ဥပဒေရှိချက်တွေကသမ္မတအနေနဲ့အနိုင်ရလိုက်တာလို့ပြောလို့မရနိုင်ပါဘူးနိုင်ရတယ်လို့ပြောဆိုမှုတွေဟာရုရှားကထိရောက်စွာဝင်ရောက်ဆွတ်ဖက်နိုင်ခဲ့တာသမ္မတကနေစပြီးအင်ဂျီတော်ဝန်ထမ်းအားလုံးကဥပဒေချိုးဖောက်ခဲ့တယ်ဆိုတဲ့တွေးရှိချက်တွေနဲ့ဆန့်ကျင်နေပါတယ်
သမ္မတထွန်းရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရငင်းခုန်ပြောဆိုမှုတွေဟာအချိန်ကာလအကန့်အသတ်မရှိရှိနေလိမ့်မယ်လို့နိုင်ငံရေးဆိုင်ရာကြွန့်ကျင်သူ Bill Sweeney ကလည်းပြောပါတယ
် If this goes on for weeks and months it will be another divisive issue
ဒီတိုင်းလာရီနဲ့ကြည်ပြီးကြာသွားမယ်ဆိုရင်တော့ငကူကလေးကအယူအဆကွဲနေပြီဖြစ်တဲ့အတိုင်းမျိုးတွေမှာသဘောထားကွဲပြားတာတွေထပ်ဖြစ်လာနိုင်ခြင်းရှိပါတယ
်ရှင်းနေကျ William Barr အနေနဲ့ရှေ့လအတွင်းလွတ်တော်မှာလာရောက်ထွက်ဆိုပေးဖို့ဒီမိုကရက်တွေကတောင်းဆိုထားသလိုအထူးဆောင်ရမ်းရေးမှူးမစ္စတာမူလာအနေနဲ့မကြတော့တဲ့အနာဂတ်မှာလွတ်တော်မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုလားနေကြပါတယ်ခင်ဗျာ
ကိုစောဝင်လိုက်ပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြစ်ဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးတောင်းဆိုတဲ့လူလူလှုပ်ရှားမှုတွေအရှိန်မြင့်တက်လာနေပါတယ်။မနက်ဖြန်ဧပြီလ20ရက်နေ့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြစ်ဆုံဆဲစီမံကိန်းကိစ္စအဖြေရှာဖို့အကြိုစကားဝိုင်းတစ်ခုကျင်းပဖို့ရှိနေတယ်လို့မြစ်ဆုံစီမံကိန်းဖြတ်သိမ်းနိုင်ရေးအတွက်လိုအပ်ရင်တရုတ်အစိုးရကိုရော်ကြေးပေးသင့်ပေးသွားမယ်ဆိုတဲ့အယူအဆတွေကလည်းတိုးလာနေပါတယ်။မြစ်ဆုံရေးဆောင်ကြည့်နေတဲ့နိုင်ငံရေးအတိုင်းဝိုင်းတဲ့သဘာဝပတ်ဝန်းကျင်ထိသိမ်းရေးပညာရှင်တို့ကိုကိုစောထက်ကမေးမြန်းတင်ပြထားပါတယ်
။နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်ရဲ့ဒီရပိုင်းသွားမဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးမဲ့မြေဆုံဆဲတီဆောင်ရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိနေရကြောင်းအဲ့ဒီအပေါ်မှာလူစုကစိတ်ဝင်စားနေကြတာပါ။ဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုရဲခေါင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့စကားဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွညင်သူတွေနဲ့စပေးအမှုပညာအတိုင်းဝန်းကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်။တစ်ချိန်တည်းမှာပဲအရာဝတီကိုပြန်ရွေးယူရမယ်ဆိုရဲစကားလုံးအသုံးဆုံးပေါ်မှာလည်းနားလည်မှုတွေစိုးရိမ်မှုတွေအမျိုးမျိုးကွဲပြားလာနေကြတာပါ။မြန်မာအစိုးရအနေနဲ့တရုတ်အစိုးရကိုပေးထားတဲ့ကတိကဝတ်အတိုင်းအကောင့်တွေဖော်မလား။ဒါမှမဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြော့ဖို့ကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါ။အရာဝတီကိုပြန်ရွေးယူကြမယ်ဆိုရဲစကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရော်ကြေးပေးရဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်း VOA ကိုပြောပါတယ
်။ဒါအတော့အစိုးရရဲ့ဒီဘက်ကဟောလာဒီဘက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဖွဲ့ဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကနေပြီးတော့အစိုးရကိုကူညီချက်သဘောပါပဲအဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ချင်တဲ့ငွေကြေးကြီးမှာအကဲအကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းထဲမယ်ဆိုတော့ဆန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲကျွန်တော်တို့ကတော့တန်းတန်းသမီး last minute ကြီးတော့ ARD ကိုကွယ်ပါပဲနိဒါပေမဲ့ decision ကတော့ဒါပါပဲပြောလက်ရှိဒါနာယစိုးရရဲ့ decision ပဲဖြစ်တော့မှာပေါ့နော
်နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပြီမဲ့လဲတခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလိုပြောပါတယ
်ကျွန်တော်မြင်တော့မြစ်ဆုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမျိုးမရှိဘူးလို့မြင်ပါတယ်ဒီကုန်ကြမ်းကြီးကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တယ်ပါလေဒါပေမဲ့အဲ့ဒီချိုချင်းပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်ဥပမာ project အစားကိုပေးတာမျိုးအခြားပေါ့လေ 那那个家嘛，但他妈你呀，你能说那比如说下那那你那你写的路面嘛的？
那他说些地震嘛，那说些那啥个嘛，都有单嘛，红线啊，搁前边那个断腰开边，八大一抗上的，搁前把第一呢对送开吧的，第九送不嘛，搁前配置一你呢，年半呢也没送三给啥八万。个前边的马西也都有四万给你的八大币，我要么八大股标给吧的，大哈美国的比顶大马队，个前边的股大币特别加码批吧的，第二版本的埃里东啊对上该独立这个都批的，个前 Democratic Party 奥克塔乌冠刚奥看啊，没送的八大银，比都足足呢得大的钢管奖，富有一个苦路标吧的。
像那路个前几度路途啊咯，个前几度路途呢，像那。金正恩这巴蒂巴文莫诺，哎，第二咯，咱喏一从一个打地炒股呀，哎，咱喏龙娃，哎，干过巴嘞，咱喏龙没洗巴乌，闹闹乌来第二年巴蒂嘛，出门在俩叫没洗乌，所以还没有被咱喏掉落来。
你送的八大币，去年是能挖一大桶下来，年年把这密码币供应到五上币。你送是西门跟一些干部单东单，没有帮那什么，姐姐表面干过开发的，艾迪没有那几个高看路亚，那么这个市场币，南安道大明安有，乐道古拉他们个必要，密码只有单用啊，这些只有公民的八大机构被捕断码吧。哎呀，那八大币们将跟这些图片发布时将，年年把这密码币供应币没有单干，不年年个表发的。
这老五的第三间奶奶哦，这老五这些这段路下路的奶奶哦，帮我上这路的奶奶哦，让我来看看咱们修的，你说我们奶奶不是，咱们就按下手的，让我妈的，下手不一样的，搞这人家新闻我都不懂，这人家新闻我也很牛逼哦，不老不一个样的。
你总是喜欢跟一些干部密码搁得来搞的那些憨嘛 ？Charles 毛毛阿来密码所有东西都这个 A B 拉是阿一个独立阿奇妙，啥背部没得也看开得了。第一只马肉只有所有是个话，特别那台背部开话的嘞。你总是呢不得为这个所有的密码所有家拿来目的不都有他嘞？啥酒吧吃了这个不露西也说了个本来没没洗吧不第四嘛给我那套巧第四嘛那是洗也爱的情啊能看到一家大家也呢碰表也说也也那么对这次算啊问你他那呢得有算也给我们的 CBI 家求助给啊是吧嘞
多大行啊行各位我就困呀我的大妈人家也第三户那都在比贵了去第三把车嘛先把给呀嘛朋友多点你的地大波将单一那银行自己的阿家子呀是开呀吧的能让你第一希望你银行当地你的我地大爷朋友呼一下这家单一那地大爷对咱的木那高的苦都收难吧的啦现在该配置里呢人家也要我所有也就问呼一下阿们为呢帮咱的苦骗你吧的啦苏大爷故 VOA 也是你的娘大爷的那一时间嘛随你在呀阿们八位孙女明年六度的奶奶 ，VOA 的 phone number 对，你等下你，等下你，我阿阿来个考邮币，十多页的 telephone number 个，酒店北部他那嘛嘞，过来么八位六度的奶奶嘞 ，email 呢撇撇，单发呢撇撇 ，VOA 的 email 是 bernice@voanews.com， 酒店北部他那的喽 ，VOA 的 Facebook 他那嘛嘞，么这对酒店一大北部他那嘛嘞。是你那伢子也厉害，是别伢子就是玩的行。
那天是你家太厉害，是什么？把我兄弟家母带到县里个太满配合伢子些。是比如的，太那个伢子比如嘛，伢妈那个买股变大的，那一边水表弄他妈的，龙岩贵变为南家爷，龙岩的一边的家的，找他的北部家股店家被他妈的。他家干了嘛？龙南也比手大比皮大的伢，他家女嘛一边给家的太那个要伢妈水表弄他妈的哈。啊，可说一道龙岩贵变为南部太那个股变大的家把的，第二都是伢的不带。台南人这个变喇叭嘛，啊，看没变嘞，我要开 reentry 东亚嘛，不如第三半夜么打个嘛，都老年的变的假喇叭，等你等你过了，变的多个偏偏超长老师的比如多拿一看 carry 的来种的下来，老老的妈也估计变的多的个表白嘞，这样比老人会变喇的假嘞，人嘛水表老的妈的叫他现在等你到买一码的被捕他吧嘞，
你也变水表老的妈的对，台南为这唱功假比上月牙嘞。A 边东机 reentry 啥？阿卡没 A 边东 reentry 什么呢 ？A 边拉俺也那个呢 ，A 边拉东西也那堆嘛。问他款丢了讲，他一说呀个突变几年，他给别人拿。A 边拉俺也那个啥路，你也给我变伢嘞？水表密码的哈
รู้เหตุแต่เต็งไว้เล่าสิล่ะบ้าอะคู่ขามาเราจะเนี่ยกูรู้เหตุชาวทองแค่เปลี่ยนลานีจ้าเลยสบีเนี่ยมาปิดตาเนี่ยยี่ปุ้ยเรื่องชาวมุกอมตีเออกระทะอุโมจูกะคู่ลูกเปียวบาร์เลยเมื่อสามยาวีไอ้มาสิบีกันว่าตัวอะบัวเรียดเวนดีรังเวจะเล่าเอากะลูกบ่อเกิดดูซีดอเกิดดูแต่ยังเป็นเกิดดูชาวดีเกิดดูยี่เลี้ยงสิดาเกิดยี่เลี้ยงเย่เกิดดูโมกุเกิดดูอะมาเจเกิดดู มาสักคนก็ได้มาสักคู่ก็ได้ซาดีอาเพียงตอนนี้กูเพียงอะไรลีกี้ดีอะไรอดีตอดีตก็เพียงอะไรจ้าเลยยี่ตัวก็เลยเนี่ยเราไม่เนี่ยอะไรเลยแต่เนี่ยอยู่ในทางเว้นยังเราชีวิตสุดอ่ะบอกว่าเดี๋ยวเว้นดีเราเว้นยังเราเอากะตอนนี้กูพิจารณาทางเราซาดีอาเพียงแต่เนี่ยอยู่ชาวทางเราเราพิจารณาเลยลูกเราจะยังมีมันลงใหญ่เลย
อ่ะคุณส่วนใหญ่เมียมาบีเป็นการเนี่ยเมียบริโกเปลี่ยนลายจ้าเลยการีฮาเลยลูรีเมียจีพิจารณ์มูแล้วแม่เมียอะไรที่เนี่ยตัวเมียสาวการีเป็นก็หัวใจเจ้าการีมาเลยเปลี่ยนลายจ้าตัวเมียพิจารณ์จ้าการีแม่ตีกูเปิดการีก็เมียจีบีเปลี่ยนยาวนี่จ้าเราก็ตุยอะไรสูบีอุโมจูกาสูบาร์เลย
เออย้อมไปส่วนใหญ่กูการีมาดีส่วนใหญ่เมียหน้ายาบะยูยูด้านหน้ายาบะปัตมาเรนเมียตุยาดียาแล้ว
VIP，人家超压的比较得长，连那么多超压的，人家就这里，加几个吧。
啊，可你也增加多的这个，变拉加多的哈，跟人比那那毛比那个呢，人家就撇家的，这超高了，干了么？开开的讲，早早变拉加了的，龙岩贵我，你身体那比人呢，七千变我也没多的些了嘞，是吧嘞？他说呀个，多年在在，你也变他妈的对。 Re-entry visa ต้องเข้ามาสี่เจงโอลูกเบเกบีแต่ช่วงนี้อะไรสี่เจงโอตีน้ำเลยล่ะจ้าที่เรนนี่เดินงาโรยันนี่ดูเรนเนี่ยบีเมจที่เนี่ยมาโรทั้งยันอะไรนี่ก็รวยมุ่งจีเจยี่ยงงานนี่สายสารนี่ตีลูกเบบีเนี่ยเป็นยังมาเรื่อยเนี่ยสายนี่สี่เจนี่จ้าเป็นเนี่ยดูมีอาบยาสีเกบีที่เนี่ยมาแต่ยังไม่เก็บเอาเลี้ยบเอากันนี่ก็แต่ยังไม่เก็บดีกับว่าเนี่ยเป็นยังเรื่อยมีมาเรื่อยแต่ตั้งไว้เราสี่เดือนสูบีแล้วทำไมสาวยันนี่ตัวเบก้าเปียก
ညနေခင်းအစီအစဉ်ပြပြခြင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လူဦးကတလှည့်ကြီးညာပေးပါဦးရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့နောက်ရှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတကဟန်တာဖို့ကြိုးစားခဲ့တာရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစစ်တကြိမ်စစ်ဆေးခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတအနေနဲ့ဥပဒေချိုးဖောက်ဖို့ထိရည်ရွယ်ခဲ့ကြောင်းတတိပြန်နေတဲ့ထောက်ထားမျိုးတော့မတွေ့ခဲ့ရပါဘူး။ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလန်ကလင်တန်နဲ့ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲမှာအသာနဲ့ရနိုင်မှုထရန့်ဘာမှမဟုတ်သူစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကျန်စီခဲ့တဲ့အထောက်အထားမျိုးမတွေ့ရတဲ့အကြောင်းလဲမနေ့ကတရားဝင်ထုတ်ပြန်လိုက်တဲ့စာမျက်နှာ448မျက်နှာရှိတဲ့အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာမှတ်ချက်ပေးဖော်ပြထားပါတယ်။မာလီနိုင်ငံမှာဝန်ကြီးချုပ်ဆွန်မီလိုပိုဘေးရီမိုင်ဂါနဲ့ဆူရအဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့ဆူရအဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်ပြီးဖြစ်တဲ့အချိန်လဲသမရဤပါရင်ပိုဘာကာခိုင်တာရဲ့ယုံကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပြီးခဲ့တဲ့လတည်းမှာတော့ဒိုဂွန်လူမျိုးစုရဲ့လက်ချက်လို့တန်တရားရှိနေတဲ့ဖူလာနီလူမျိုးစုမွေးမြူရေးသမား160လောက်ဆုလိုက်ပြုံးလိုက်တပ်ဖြတ်ခံမှုပါဝင်နိုင်ငံလေပိုင်းကအကြမ်းဖက်လို့ရတွေကြီးထွားလာခဲ့ပြီးနောက်မှာပဲဝန်ကြီးချုပ်နဲ့ဆူရအဖွဲ့နှုတ်ထွက်သွားတာလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့ကနော်ထရတန်ကက်သီဒရယ်ဘုရားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO ကိုယ်စားလှယ်ဖွင့်တဲ့သမ္မတအီမန်နျူအယ်မာခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာကျော်နော်ထရတန်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုမှုနေရာဖြစ် UNESCO က1992ခုနှစ်မှာအသိအမှတ်ပြုထားတာပါ။
နောက်ဆုံးရသတင်းကြီးချုပ်ကိုကိုအောင်လူဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစောဝင်းလိုင်းဖြစ်ပါတယ်။ဆပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Void Deck Sonjet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.